စီးရီးယားနိုင်ငံလက်ဘုံမြို့မှာသဘုံတွေကိုစီးရီးယားစစ်တပ်ကအောင်ပွဲတွေရရှိချိန်မှာပဲစီးရီးယားသမ္မတဘရှားအယ်အစက်ကငါးနှစ်တာစီးရီးယားပြည်ရင်းစစ်အဆုံးသတ်သွားတဲ့အထိဆက်ပြီးတိုက်ခိုက်သွားမယ်လို့ပြောဆိုလိုက်ပါတယ်။နိုင်ငံပိုင်သတင်းစာအယ်ဝါတန်နဲ့တွေ့ဆုံမိမြန်ကန်မှာသမ္မတအစက်ကအခုလိုပြောဆိုထားတာကိုဒီကနေ့ကြာသပတေးနေ့ထုတ်သတင်းစာမှာဖော်ပြထားပါတယ်။2012ခုနှစ်ကတည်းကသဘုံတို့ထိန်းချုပ်ထားတဲ့လက်ဘုံမြို့ရဲ့သုံးပုံနှစ်ပုံကိုရုရှားတို့ထောက်ပံ့ပေးထားတဲ့စီးရီးယားတပ်တွေကပြန်ပြီးသိမ်းပိုက်ခဲ့ပြီးတော့နောက်တနေ့မှာသမ္မတအစက်ပြောဆိုခဲ့တာပါ။လက်ဘုံမျိုးမှာအောင်ပွဲရရှိခဲ့တာဟာစစ်ပွဲကိုအဆုံးသတ်နိုင်ပြီဆိုတဲ့သဘောမတက်ရောက်ပေမဲ့စစ်ပွဲအဆုံးသတ်စီကိုဥတီလိုက်တဲ့ကြီးမားတဲ့အဆင့်တစ်ခုဖြစ်တယ်လို့သမ္မတအဆက်ကပြောပါတယ်။လက်ဘုံမျိုးတွင်မှာသဘုံတွေရှိနေသမျှအပြစ်ခတ်ရစေးစဉ်းစားဖို့ကိုလည်းစီးရီးယားသမ္မတကညင်းပါတယ်။လက်ဘုံမျိုးတွင်ကအရက်သားတွေကိုလူသားချင်းစာနာထောက်ထားမှုနဲ့ရွှေပြောင်းပေးနိုင်ရေးအတွက်၅ရက်တာအပြစ်ခတ်ရစဲဖို့သဘုံတို့ကကမ်းလှမ်းထားပြီးဒီအခြေအနေအပြီးမှာလက်ဘုံမျိုးအနာဂတ်နဲ့ပတ်သက်ပြီးဆွေးနွေးဖို့ကိုလည်းကတိပြုထားပါတယ်။လက်ဘုံမျိုးတွင်းကအရေးပေါ်စေကူတာပေးဖို့လိုအပ်နေတဲ့အရက်သား150ကိုပေးလို့ရကိုရွှေပြောင်းခဲ့ပြီလို့နိုင်ငံကကြက်ချင်းဒီအတင်းကဒီကနေ့ကြာသပတေးနေ့မှာပြောဆိုပေမဲ့အများပြားကိုတော့မကယ်ထုတ်နိုင်ဘူးလို့လည်းပြောပါတယ်ခင်ဗျာ